ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာထိမ့်သိမ်းခံရတဲ့ရိုဟင်ဂျာမွတ်စလင်တရားနီးပါးတွေကကိုဗစ်ရောဂါပိုးကူးစက်သူတွေ့ရှိခဲ့တာကြောင့်တီးတန့်ခွဲကုသပေးဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမိခပါရွှေပြည်သာမြို့နယ်မှာတရားမဝင်ရောက်ရှိနေသူတွေအဖြစ်အာဏာပိုင်တွေကဒီသတင်းပတ်ထဲမှာပဲထိမ့်သိမ်းလိုက်တဲ့ရိုဟင်ဂျာ69ယောက်အနက်5ယောက်မှာကိုဗစ်ရောဂါပိုးကူးစက်နေကြောင်းစစ်ဆေးတွေ့ရှိခဲ့ရတာဖြစ်ပါတယ်ကွန်ပျူတာတက္ကသိုလ်မှာထိမ့်သိမ်းထားသူတွေကိုကိုဗစ်ရောဂါပိုးရှိမရှိမနေ့တုန်းကစစ်ဆေးရမှာအမျိုးသမီး9ယောက်မှာရောဂါပိုးတွေ့ရှိခဲ့ရတာဖြစ်တယ်လို့လဲရွှေပြည်သာမြို့နယ်ရဲစခန်းကရဲအုပ်ဇော်လင်းနိုင်ကအတည်ပြုပြောဆိုပါတယ်
ကျွန်တော်တို့9ယောက်ကကျွန်တော်တို့ဒီဟိုဖောင်ကြီးကုသရေးစင်တာကိုပို့ထားတယ်ကျန်တာတွေကကျွန်တော်တို့ဒီလောကနိပညာတက္ကသိုလ်မှာရှိတယ်ဆရာမစစ်ဆေးရဆိုဆရာမပြောလို့မရဘူးလက်တလို့ရတော့လေ
ရောဂါပိုးကူးစက်သူတွေနဲ့ထိတွေ့မိခဲ့တဲ့ရွှေပြည်သာမြို့မှာရဲစခန်းကရဲတပ်ဖွဲ့ဝင်၃ယောက်ကိုလည်းတီးတန့်ခွဲစောင့်ကြည့်သွားမှာဖြစ်တယ်လို့စစ်ဆေးထိန်းသိမ်းရမှာပါဝင်ခဲ့တဲ့အာဏာပိုင်တွေကတချို့မှလည်းအိမ်မှာအသွာအလာကန့်သက်စောင့်ကြည့်ဖို့ညွှန်ကြားထားတယ်လို့ပြောပါရစေ။ဂျန်နဲ့ရိုဟင်ဂျာတွေရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပြီးဒေသခံတာဝန်ရှိသူတွေကူညီစောင့်ရှောက်ပေးနေကြောင်းလည်းရွှေပြည်သာမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးရန်အောင်မင်းက VOA ကိုပြောပြပါရစေ။
အော်ကိုယ်စားလျောက်ရဲ့ဈာမရေးအချင်းတွေကတော့အခုကောင်းပါတယ်စားဝတ်နေရေးကတော့ဖန်ဆင်းရရမိတယ်ညာတွင်းချင်းမှာပဲတိုင်းဒေသကြီးအစိုးရအဖွဲ့ကနေပြီးတော့ထမင်းထုတ်ပြရအောင်လို့ကျော်လာပို့ပါတယ်ဒါတခုပေါ့လေတိုင်းဒေသကြီးအစိုးရအဖွဲ့လာပို့ရတဲ့ဟာကအစ္စလမ်တွေရဲ့ဘာသာရေးနဲ့မညီတဲ့အသာသာဖြစ်မှာဆိုလို့ဆိုလို့တချို့ကလည်းမစားရည်ဘူးပေါ့လေဟိုအဲ့ဒီစားဖို့တော့ဖို့တော့အစ္စလမ်ဘာသာရေးအဖွဲ့တွေကနေပြီးတော့ချက်ပြုတ်ပြီးတော့လာရောက်ပို့ဆောင်ပေးဖို့ဟိုကစီစဉ်နေပါပြီတော်လေသူတို့ရဲ့တာဝန်ယူမှုတာဝန်ခံမှုနဲ့ဟိုပို့မယ်ဆိုလို့ရှိရင်တော့တန်းကြာကြီးအစိုးရကလည်းလက်ခံပြီးမယ်လို့သူတို့သဘောထားတွေသူတို့ညှိနှိုင်းထားပါတယ်ဟုတ်ကဲ့ဟိုပို့မယ်အဖွဲ့ကြီးကတော့သူတို့တော့ပုံကຫນွေအေးပီအဖွဲ့ကနေပြီးတော့ဒီမင်းလေးလာပို့မယ်ပြောပါတယ
်ထိမ့်သိမ်းခံရသူတွေကိုကနဦးစစ်ဆေးချက်အရမလေးရှားနိုင်ငံကိုတရားမဝင်တွားရဖို့ထွက်လာကြသူတွေဖြစ်ကြောင်းသိရှိထားရတယ်လို့တရားဝင်ခီးတော်လာခွင့်အထောက်အထားမရှိသူတွေကိုအခကျင်းဝင်ယူပြီးပို့ဆောင်ပေးဖို့စီစဉ်နေသူနဲ့လက်ခံပေးထားသူအမျိုးသမီး2ယောက်နဲ့အမျိုးသား2ယောက်ကိုတော့ရွှေပြည်သာမြို့မှရဲစခန်းကသွေးဆောင်ခေါ်ယူမှုရာဇသက်ကြီးပုံမှန်368 380စတဲ့ပုံမှန်နှစ်ခုနဲ့အမှုဖွင့်အရေးယူထားပြီးနောက်ထပ်တန်တရာရှိသူ2ဦးကိုစုံစမ်းရှာဖွေနေကြောင်းလဲလွတ်တော်ကိုယ်စားလှယ်ဦးရန်အောင်မင်းကပြောပါရယ်ရွင်ကြားဆိုတဲ့အတုံးနှုံးကိုတော့မြမဆိုးရကတရားဝင်အတိမတ်ပြုလက်ခံထားတာမရှိသလိုတရားဝင်ခရီးသွားလာခွင့်တွေကိုလည်းကန့်တတ်ထားတာကြောင့်အခုလိုမကြခဏဖမ်းဆီးခံရမှုတွေလည်းကြုံရတတ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းအေယာဝတီတိုင်းဒေသကြီးပသိမ်ခရိုင်ချောင်းသာမြို့နယ်မွန်ပြည်နယ်ပေါင်မြို့တွေမှာတရားမဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးရမိခဲ့ပြီးနေရပြန်ပို့ပေးခဲ့ရကြောင်းလည်းဒေသခံအာဏာပိုင်တွေကတည်င်းထုတ်ပြန်ထားပါတယ်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရှင်။